ပနာဒတ်စတိုင်းအထည်ချုပ်ဆက်ယုံကဆန္ဒပြလူသမားတွေဟာလောကလစာတူးမြင့်ရရှိဖို့နဲ့တပတ်ကိုအလုပ်ပရေနှစ်ရက်ပြည့်ဖို့အတွက်ရက်ပေါင်း60နီးပါးဆက်ယုံရှိမှာတောင်းဆိုဆန္ဒပြနေတာဖြစ်ပါတယ်လူသမားတွေရဲ့တောင်းဆိုချက်တွေကိုဆက်ယုံဘက်ကပြည်လေအောင်မဖြစ်ရှင်းပြတာကြောင့်ဆန္ဒပြလူသမား900ကျော်ကပလိမ့်မြို့ကိုလှည့်လည်ပြီးဆန္ဒပြတာပါပလိမ့်အထည်ဆက်ယုံပြဿနာဟာဆက်မှုဝန်ကြီးဌာနအနေနဲ့အဓိကတာဝန်ရှိတယ်လို့ဆန္ဒပြခေါင်းဆောင်တဲ့ဦးဖြစ်တဲ့ဦးလာကိုကပြောပါတယ်
ကျွန်တော်တို့ဆန္ဒပြတာဒီခုရရှိဆက်မှုဝန်ကြီးဌာနဦးတည်ရပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လူ့သမားတွေနဲ့ဒီပတ်သက်တဲ့ရပိုင်ခွင့်အခွင့်အရေးတွေကိုစက်မှုဝန်ကြီးဌာနကဂရီပေးပြီးတော့မှစက်မှုဝန်ကြီးဌာနကချိုးဖောက်တာဖြစ်တယ်လို့ဒါကကုမ္ပဏီကချိုးဖောက်တဲ့ကိစ္စကိုလည်းစက်မှုဝန်ကြီးဌာနထိရောက်တဲ့အရေးယူမှုမလုပ်နိုင်တဲ့အတွက်စက်မှုဝန်ကြီးဌာနကျွန်တော်တို့ဥတီပြီးဆန္ဒပြပါတယ
်အမှတ်တစ်စက်မှုဝန်ကြီးဌာနအောက်ကပလိတ်ချီမင်းနဲ့အထက်ချုပ်ဆက်ယုံကိုပြီးခဲ့တဲ့2013ခုနှစ်မှာပုဂ္ဂလိကပန်နာဒတ်စတိုင်းကုမ္ပဏီကိုလွှဲပြောင်းပေးခဲ့ပါတယ်အဲ့ဒီကုမ္ပဏီလွှဲပြောင်းရယူစဉ်ကချိုးဆိုခဲ့တဲ့စာချုပ်ပါအချက်တွေအတိုင်းဆောင်ရွက်ပေးဖို့အလုပ်သမားတွေကတောင်းဆိုနေတာဖြစ်ပါတယ်ကုမ္ပဏီအနေနဲ့စာချုပ်ကိုတစ်ဖက်သက်ချုပ်ဆိုချင်တာကြောင့်သူတို့အနေနဲ့လက်မခံဘူးလို့ဝန်ထမ်းတဦးဖြစ်တဲ့မအီအီဖြူးကပြောပါတယ်
ဒီစားကြုံမချုပ်လို့ဆိုပြကျမတို့ဝင်ခွင့်မပေးလို့ကျမတို့အပြစ်မှာဒုက္ခခံပြီးနေနေရတာပါကျမတို့လည်းအစ်စီစားကြုံကိုချုပ်ချင်ပါတယ်ဒါပေမဲ့သူကတစ်ဖက်သက်ချုပ်ခိုင်းတော့ကျမတို့ကချုပ်ချင်ပါဘူးတစ်ဖက်သက်ချုပ်ခိုင်းတဲ့အစ်စီစားကြုံကို
ဒီပြဿနာဟာဝန်ထမ်းတွေရဲ့ဘဝနဲ့သက်ဆိုင်တာမို့ဝန်ကြီးဌာနအနေနဲ့ဖြေရှင်းပေးရမှာဖြစ်တယ်လို့ဆန္ဒပြဦးဆောင်သူတဦးဖြစ်တဲ့မဆာကြီးဝင်းကပြောပါတယ်
ကိုကြီးတာအနေနဲ့ခါအောင်လဲလို့စပယ်ပြက်ခါပြုတ်နေမယ်ဆိုရင်တော့တို့လာပြင်းရှင်းမပေးရင်တို့စီတော့ပြင်းရှင်းဝန်တော်ရဲ့ရှိတယ်။ဘုနာနေနေရတော့ဘဝတော့အသက်လောက်ရေးကြည့်တဲ့အတွက်အမကန်ချက်တွေရဖို့ကိုဆုံးထိတကောဝန်တော်မှာဖြစ်ပါတယ်
။လောသမားရီရဲ့တောင်းဆိုချက်တွေကိုစိုက်ယုံကပြည်လေအောင်မဖြစ်ရှိပြနိုင်ရင်လောသမားရီကနေပြည်တော်အထိလမ်းလျှောက်ဆန္ဒပြသွားမယ်လို့လည်းပြောပါတယ်ခင်ဗျာ။